ြုံနိုင်ငံနဲ့အဓိကနယ်စပ်ကောင်းတော်ရေးလမ်းကြောင်းဖြစ်တဲ့မူဆယ်ကိတ်မှာကာယောဂါကာလကန့်သတ်ချက်တွေကိုချော့ပေါ့ပေးလိုက်တဲ့အတွက်ကုန်စည်တင်ပို့စိတ်တွေတက်တာလာတာကြောင့်ပုံမှန်ဆက်ဖွဲ့ပေးဖို့ကုန်တယ်တွေလိုလားနေတဲ့အကြောင်းပြောပြပါမယ်ကျွန်မအက္ကနွန်းပါကယောဂါကာလမှာကန့်သတ်ထားတဲ့တရုတ်မြန်မာနယ်စပ်ကုန်တော်ရေးဖြစ်တဲ့မူဆယ်မန်ဝိန်ဂိတ်ကို24နာရီအပြည့်ဖွင့်လှစ်ခဲ့ပြီးနောက်ကုန်တင်စရိုက်တွေတက်တာလာတာကြောင့်ပုံမှန်ဆက်ဖွဲ့ပေးဖို့လုပ်ငန်းရှင်တွေတိုက်တွန်းနေတာဖြစ်ပါတယ်အစောပိုင်းကန့်သတ်ထားချိန်မှာရန်ကုန်မူဆယ်အသွားပြန်ကုန်ကားခါဟာတဆင်းကိုကြက်တိုင်40နီနီရှိရာကနေထက်ဝက်လောက်အထိကျဆင်းသွားတယ်လို့လဲရန်ကုန်မူဆယ်ကုန်တော်ရေးတည်ယူပို့ဆောင်နေတဲ့ဦးရှိန်ကပြောပါတယ်တည်ယ
ူပို့ဆောင်ရေးကားလေးဆောင်ကားတော့ထက်ဝက်လောက်ကိုကျသွားတယ်ခင်ဗျအဲဒါယူဘူးဆောင်ရင်ကြီးကကျွန်တော်တို့ကားတွေကတော့အတန်းချင်းအသွားပြန်ဆိုရင်တော့ကျွန်တော်တို့၁၂ဘိန်းဆိုရင်အတန်းချင်း20ဝန်းကျင်လောက်ကုန်တော့ပေါ့နော်ဒါကကျွန်တော်တို့ကုန်ကျစရိတ်ပါမို့ဒီကုန်ကျစရိတ်ပေါ့နော်ခုဒီတန်ခါးခါးကြီးကျသွားတဲ့ခါကျတော့တစ်ဖက်ကတော့ဟိုဝင်ငွေကတော့ကျွန်တော်တို့ကားဝန်ဆောင်မှုနဲ့ပတ်သက်ရင်တော့ဝင်ငွေကတော့ကျော့သွားတာပေါ့တန်ခါးခါးကြီးကျသွားတဲ့ခါကျတော့ဒါပေမဲ့ကျွန်တော်တို့စားသုံးသူတွေဘက်ကပြန်ကြည့်ရင်တော့ဒီစီးတွေပေါ်မှာဟိုစားသုံးသူတွေအတွက်ကတော့အရင်လိုတော့ဈေးမကြီးတော့ဘူးလို့ပြောရမှာပေါ့နော်
တရုတ်နိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေကြုံခဲ့ရပြီးနောက်ပြည်ကရဲနှစ်ဆန်းပိုင်းကစပြီးတရုတ်မြန်မာနယ်စပ်အဝယ်ထွက်တွေကိုကန့်သတ်ထားတာပါနယ်စပ်ကိတ်တွေထဲကမူဆယ်မန်ဝိုင်းကိတ်ကိုတော့24နာရီကြာဖွင့်လှစ်ဖို့ပြည်ခရဲသတင်းတပတ်ထဲမှာပဲတရုတ်အာဏာပိုင်တွေကကြေညာခဲ့ပါတယ်စန်းတက်ကာလအဖြစ်ဆက်ရက်ခွင့်ပြုထားတာမနေ့ပြန်ကြတာပတိနေ့မှာအဆုံးတတ်မှာဖြစ်တာကြောင့်ကောင်စီစစ်စစ်မှုတွေမထိခိုက်အောင်ဆက်လက်ဖွင့်ပေးစေချင်တယ်လို့လည်းမူဆယ်တတိဝလံကောင်စီတိုင်သူဥက္ကဋ္ဌဆိုင်ခင်မောင်ကပြောပါတယ်
။ရင်ဝင်ရောက်မှုကဟို3500ခန့်ခန့်နှုန်းလောက်ပို့လာတာပေါ့နော်။အဲ့ဒါတော့ရင်ပုံမဝင်နိုင်နဲ့။တော့တန်းစီဆောင်ဆိုင်နေရတဲ့ရက်ကြနေတဲ့ဟာတွေရှော့ရက်တွေရှော့ချနိုင်နဲ့။လမ်းပေါ်မှာလည်းကားအရေးတွဲအားတော်တော်ရော့သွားပြီ။ဟိုစန္ဒကလာပြီးရင်အဲ့ရတုံးမြင့်မှုပေါ့လေနော်ရတုံးမြင့်မှုကထပ်ပြီးလုပ်ပေးမယ်ဒါမှမဟုတ်ရေရှည်လုပ်ပေးသွားနိုင်မယ်ဆိုရင်တော့ကောင်းတာပေါ့အဲ့လိုမျိုးတန်းဒါပေမဲ့အဲ့လို24နာရီတော့ဟိုဟာဖြစ်နိုင်မယ်တော့မထင်ဘူးပေါ့လေနော်ဆိုလိုတော့ရက်ပို့ဟိုအချိန်ကိုပို့ပြီးတုံးမြင့်ပေးမယ်ခုလက်ရှိစစ်ဆေးတဲ့အချိန်ကိုပို့တုံးမြင့်တယ်ဆိုတော့အလုံးပို့ပြီးအဆင်ပြေတော့ပေါ့
စန္ဒကာလမှာပဲနှစ်နိုင်ငံဆက်လုံးအတော့အကျိုးရှိတာတွေ့ရတာကြောင့်ဆက်လက်ခွင့်ပြုသွားဖို့တာဝန်ရှိသူတွေကြားဆွေးနွေးနေတယ်လို့လဲရှမ်းပြည်နယ်အစိုးရအဖွဲ့အတွင်းရမှုဥနေလင်းက VOA ကိုပြောပါတယ
်ကျွန်တော်တို့တော်တော်တရားမှုကောင်းတယ်ပေါ့နော်တော်တော်ရောကျွန်တော်တို့ရင်နိုင်ရတော်တော်ဆောင်ရတာလေဒီကာလမှာဒီလိုလိုလဲတဲ့အတွက်ကြောင့်တော်တော်ကိုညော့သွားတာပေါ့နော်အရင်တော့ငါနပတ်တော့ဆောင်ရတဲ့အချိန်တွေက15ရက်လောက်ဆောင်ရတဲ့အချိန်တွေကအခုတပတ်လောက်ပဲဆောင်ရတော့ဟို24နာရီဆောင်ရတဲ့အစီအစဉ်ပေါ့အဲ့ဒါကိုရထတူဘူးကိုလည်းကျွန်တော်ဆရာဟိုဆိုင်အချို့မှုပတ်သက်နေပြီးတော့ဘုနောတာ9ရက်လောက်စတဲ့ဖို့အစီအစဉ်တော့သူတို့ကံလာမှုလုပ်နေကြပါတယ်ခင်ဗျနောက်ကာလာတစ်ခုအထိသူတို့ဆက်လုပ်ဆောင်ရပေးမယ်ဆိုလို့ရှိရင်တော့ကျွန်တော်ဘက်ကဟိုအများကြီးတက်တာတော့မဟုတ်ဗျာ
ကာယောဂါကာလကန့်သတ်ချက်တွေကြောင့်ကုန်စည်စီးဆင်းမှုတွေနဲ့စီးပွားရေးလုပ်ငန်းတွေထိခိုက်နေချိန်မှာပဲတရုတ်နိုင်ငံအပါအဝင်အိနေချင်းနိုင်ငံတွေနဲ့နယ်စပ်ကောင်တွေရေးတွေကိုပုံမှန်ပြန်ဖြစ်အောင်လဲမြန်မာတာဝန်ရှိသူတွေကြိုးပမ်းနေကြပါတယ်။မူဆယ်နယ်စပ်မြန်မာတရုတ်ကောင်တွေမှုပမာဏဟာ 2018-2019 ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်4900ကျော်ရှိပြီး 2019-2020 မှာတော့တန်4800ကျော်ရှိတယ်လို့လဲမြန်မာကောင်တွေရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကျွန်မအက္ကနွန်ပါ VOA အတွက်သတင်းပေးပို့တာပါ။